စစ်ရေးသိမ်းမှမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခြင်းခံခဲ့ရတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့စံကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးဟာတပ်မတော်သား3ဦးနဲ့အတူဒီနေ့ပဲပြန်လည်လွတ်မြောက်လာတဲ့ကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်မှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်အောက်တိုဘာလထဲမှာပဲအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးထားတဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်း3ဦးကိုနှလားကြော်ကြာမှာပြန်လွှတ်ပေးလိုက်တာပါNLD ကိုယ်စားလှယ်လောင်းတွေကိုရခိုင်ပြည်နယ်ကစိုက်ပွဲတွေတွင်ဖမ်းဆီးခဲ့တဲ့တပ်မတော်သား3ဦးနဲ့တူဒီကနေ့မွန်းလွဲပိုင်းမှာအေအေဖွဲ့ကတပ်မတော်ကိုလွှဲပြောင်းပေးရခဲ့ကြောင်းလဲတပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းလွန်းက VOA ကိုစီပြုပါတယ
်လွတ်တော်ကိုယ်စားလှယ်ဒေါ်နေနေမြင့်ဦးမင်းအောင်ပြည်လွတ်တော်ကိုယ်စားလှယ်လောင်းတော်ချစ်ချစ်ချောတို့ကိုအဲ့ဒီ3ယောက်ရဲ့ကျွန်တော်တို့ဒီစိုက်ပွဲဖြစ်ပွားတဲ့ကာလမှာဖမ်းဆီးသိမ်းသိမ်းခံထားရတဲ့တပ်မတော်သား3ဦးဒီရတာဝန်ရှိသူတွေကဒီနေ့မွန်းလွဲပိုင်းမှာတော့တပ်မတော်ကိုအားရောက်လွှဲပြောင်းပေးခဲ့ပါတယ်။ကျွန်တော်တို့ဒီစစ်တွေကိုခေါ်ဆောင်နေပါတယ်။စစ်တွေရောက်လို့ရှိရင်တပ်ဆိုင်ရာကိုပြန်လည်လွှဲပြောင်းပါမယ်။မပြီးရင်ကျွန်တော်လည်းတရင်ထုတ်ပြန်ပေးပါမယ
်။ NLD ပါတီဝင်3ဦးကိုတော့မြေပုံမြို့နယ်ပြီးချောင်းသက်ရွာဘက်မှာမင်းပြမြို့နယ်ချီပြုတ်တိုင်းဘဟုကိုကျောင်းဦးကြီးထံလွှဲပြောင်းပေးအပ်တာလို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီနေ့မွန်လဲနှစ်နာရီလောက်ကပေါ့နော်ကျွန်တော်တို့ဒီမြေပုံမြို့နယ်ပြီးချောင်းသက်ချီရွာမှာအဲတပ်တော်တပ်ဖွဲ့ဝင်တွေကစောင်းဆိုင်ပြီးတော့တပ်မတော်ဘက်ကို NLD ပါတီ3ဦးကိုဆွဲပြောင်းပေးတယ်လို့သိရတယ်။တပ်မတော်ဘက်ကအဲတိုင်းဘူကိုကျောင်းအုပ်ကြီးကိုလည်းလာပြီးတော့နော်ကား3စီးနဲ့လာပြီးတော့ခေါ်သွားတယ်။ကျောင်းဘက်ကိုပြန်ပြီးတော့ထွက်ခွာသွားတယ်လို့ရွာသားတွေတရင်ပြေးဖို့ရှိရသိရပါတယ်ခင်ဗျ
။ရခိုင်ပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းအောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်သောင်းနီမေမြင့်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းတော်ချစ်ချစ်ချောတို့ကိုအောက်တိုဘာလ24ရက်နေ့တုန်းကသံကုမြို့နယ်တွင်မဲဆယ်စီယုံကြီးဆင်းတဲ့ချိန်အေအေဘက်ကဖမ်းဆီးသွားခဲ့တာပါသူတို့သုံးဦးအပြင်တိုက်ပွဲဖြစ်ပွားစဉ်ကာလတွင်အေအေဘက်ကဖမ်းဆီးသွားတဲ့သမ္မတော်သားတွေနဲ့က3ဦးကိုဒီကနေ့မှာပဲချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာနေမြေခါမြန်မာစစ်သားတပ်ထံလွှဲပြောင်းပေးခဲ့တာပါအေအေဘက်ကလည်းအခုလိုအဖမ်းခံရတဲ့သူတွေပြန်လွှတ်ပေးတဲ့ပေါ်ငင်းချိုင်ရေးအတွက်အထောက်အကူဖြစ်စီတယ်လို့တမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်ကျွန်တော်တို့မျှော်လင့်တဲ့ဒီဖြစ်စဉ်ထရတဲ့အနေနဲ့တစ်ဆင့်တော့တခိုင်ပြည်နယ်မှာပြည်ခတ်တိုက်ခိုက်မှုရဆဲတဲ့ဟာတွေပုံမူခိုင်မာလာနိုင်နိုင်မယ်ပြီးတော့ငင်းချိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာနိုင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်လုံခြုံရေးအတွက်စိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေကိုဖန်တီးဖို့အေအေရခိုင်လက်နက်ကင်ဖွဲ့ရဲ့နိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုသမ္မတော်ကကြေဆိုလိုက်ပြီးနောက်ရခိုင်ပြည်နယ်မှာသမ္မတော်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့ကြားပြည်ကမှုရပ်ဆဲနေတာသလားကျော်ရှိနေပြီဖြစ်ပါတယ်။အပြစ်ရနေတဲ့ကာလအတွင်းစီစဉ်ပါ9ရက်နေ့မှာဝပြည်သွေးစည်းညွှန်ရေးသမ္မတော် UWSA ထိန်းချုပ်ရာပန်ဆန်းမြို့မှာသမ္မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ကကိုယ်စားလှယ်တွေတွေ့ဆုံပြီးရခိုင်ပြည်နယ်ငင်းချိုင်းရေးအတွက်ဆွေးနွေးမှုလည်းရှိခဲ့ပါတယ်။ကျွန်တော်နိုင်ကုန်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။